နေ့ကျွန်တော်ဆွေးနွေးခြင်းအကြောင်းအရာကတော့ KIO နဲ့မြန်မာအစိုးရတို့ဖြစ်နေတဲ့ပြဿနာဖြစ်ပါတယ်ပထမဆုံးဥက္ကဝါဒီပြဿနာဟာဘယ်တော့မှစတယ်လဲဆိုတော့အချင်းယုံလေးနည်းနည်းပြောပြပါအခုဒီအခြေခံအကြောင်းရင်းတော့အများကြီးရှိခဲ့မှာပေါ့ဗျာဘာကြောင့်ဒီလိုလော့ဆာပြီးဖြစ်လာတယ်လို့
အဓိကကတော့ဒီတပင်းရေအလက်စစ်စီမံကိန်းကိုနားဖတ်ဆိုရတယ်ဒီအခုလက်ရှိဆိုရတယ်ထိမ့်ဖို့သူတို့တိမ့်ပိုက်ဖို့လုပ်တဲ့အခြေအနေကနေစတင်ဖြစ်ပါတယ်အဓိကတော့ဒီနေရာဟာဒီ KIA ရဲ့စီရေးအရေးကြီးတဲ့ဒေတာဖြစ်တယ်ဒီတမဟာ3နဲ့တမဟာ4တမဟာ5နေဇနာကဖြတ်မဲ့နေနေတစ်ခုဖြစ်တယ်ဒါကြောင့်အခုလက်ရှိဆိုရရနဲ့ဒီနေရာကိုထိန်းချုပ်ဖို့ကိစ္စကနေဖြစ်လာချင်ဖြစ်ပါတယ်
။ Definitely တစ်ဖက်မကျေနပ်ဖြစ်နေတာကတော့ဒီနေကြားဆောင်တပ်ဖွဲ့စည်းရေးကိစ္စကို KIO ကလက်မခံတဲ့ကိစ္စကတော့အကြောင်းရင်းခံဖြစ်ရှိနေတာပါခင်ဗျာ
။ဟုတ်ကဲ့
။အဲ့ဒီကိစ္စကဘယ်လောက်ထိပြင်းပြင်းထန်ထန်ရှိနေပါလဲ။နည်းနည်းလေးပြောပါဦး။
2009ကနေဒီနာဖအဆိုရကနေဒီ KIO နေကြားဆောင်တပ်ဖြစ်လက်ခံဖို့ PR ပေးလာတယ်။အဲ့ဒီအချိန်ကနေစပြီးမှဒီ KIA ဒီကောင်းဆောင်တချို့နဲ့ဒီအစ်စ်တက်လက်အောက်ကြီးကအများအဖြစ်တော့ဒီဟာကိုလက်မခံဘူး။ဒါကြောင့်ဒီကနေတင်းမာလာပြီးတော့အခုလက်ရှိအချိန်ကြီးဒီစစ်တိုက်လာတဲ့အချိန်ကြီးဖြစ်လာတယ
်။ဟုတ်ကဲ့ဒေါက်တာဒေါ်လှကျော်စောကိုကျွန်တော်မေးချင်တာကတော့တရုတ်နိုင်ငံဟာအစတုန်းက KIA တို့အပေါ်မှာသဘောထားတစ်ချိန်တုန်းကတော့ဒါတရုတ်တို့ KIA ကအာကူအထာပြုခဲ့တယ်ဆိုတော့အထောက်အထားတွေသတင်းတွေသိရှိရပါတယ်ကျွန်တော်တို့နောက်ပိုင်းမှာအပြစ်ခတ်ရဆဲရေးကိုဥက္ကဋ္ဌဘရန်ဆိုင်လက်ထက်မှာလုတ်ခဲ့တာကိုနှစ်ကတရုတ်ရဲ့ထောက်ခံမှုကိုမရရှိတော့လို့ဆိုပြီးတော့သုံးသပ်သက်တွေရှိပါတယ်ခင်ဗျာအခုအခါမှာ KIA အပေါ်မှာတရုတ်ဘက်ကသဘောထားပဲလို့ထင်ပါတယ်ခင်ဗျာ
တရုတ်ကတော့ဗမာပြည်ကဦးသိန်းစိန်တို့အစိုးရအနေနဲ့ကြံလူမျိုးစုအသီးသီးနဲ့ငင်းငင်းချမ်းချမ်းပြေးပြေးလဲလဲဖြစ်စေချင်တာသူတို့အခြေခံစေနာရှိပါတယ်အဲ့တော့အဲ့ဒီဟာနဲ့ပတ်သက်လို့အခုနောက်ဆုံးဦးသိန်းစိန်တို့လာတဲ့အခါမှာသမရဟူချင်ထောင်းနဲ့တွေ့တဲ့အခါမှာဒီကိစ္စပဲထပ်ပြောပါတယ်သမရဟူချင်ထောင်းကအဲ့တိုင်းပြည်ပြန်လဲစီးလုံးညီညွတ်ရေးတိုင်းပြည်မှာရှိတဲ့အင်အားစုအားလုံးနဲ့ပြည်ပြည်လဲလဲဆက်ဆံရေးညီညီချမ်းချမ်းနေဖို့နောက်ဖွံ့ဖြိုးတိုးတက်ရေးကိုအားလုံးတညီတညွတ်ထဲလှုပ်ဆောင်ကြဖို့ပြောပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်လို့တရုတ်ပြည်ဘက်က KIA ပေါ်မှာသူတို့ရှိမှလည်းကချင်လူမျိုးတွေရှိတာ哦အဲ့တော့သူတို့လူမျိုးစုပုံမှန်ထားတဲ့စေတနာတွေနဲ့ပတ်သက်လို့သဘောထားတွေနဲ့ပတ်သက်လို့တကြီးတညွတ်ထဲပဲဖြစ်လိမ့်မယ်လို့ထင်ပါတယ်ကျွန်မ
ဟုတ်ကဲ့ဒါပေမဲ့တချို့ကအခုနိုင်ငံတကာသတင်းတောက်တွေကဝေဖန်ကြတယ်ဒီကနေ့ပဲ Reuters သတင်းဌာနက Martin Petty ဆိုတဲ့လူကဘိုင်လိုင်းတက်ပြီးတော့ရေးထားပါတယ်အခုဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သုံးသပ်သူတွေကဆိုကြပါတယ်တဲ့ဒီမြန်မာအစိုးရကိုတရုတ်ဘက်ကပြပေးတယ်။ဘာကြောင့်တရုတ်ဟာအဲ့ဒီတမ်းမှာစီးပွားရေးအဖြစ်ရင်းနှီးမြှုပ်နှံမှုတွေလုပ်နေတယ်။တာတမန်စီမံကိန်းတွေလုပ်နေတယ်။နောက်သူတို့ရဲ့ဓာတ်ငွေ pipeline တွေဖြတ်သန်းမဲ့နေရာဖြစ်တဲ့အတွက်ကြောင့်ဒီနေရာမှာစူပူတောင်းကျမှုတွေမရှိကြည်ရင်ဘူး။အဲ့ဒါကိုညင်းကြအောင်ရှင်းပြပါဆိုတဲ့ PR KIA ကိုတိုက်ပါလို့တိုက်ပြောတာမဟုတ်ပါလေ။အဲ့လို PR ပေးတဲ့အကြောင်းတိုက်ရတယ်ဆိုပြီးတော့ရေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့
။ဥအောင်ဝါကိုအရင်မေးချင်ပါတယ်။အဲ့ကိစ္စကဘယ်လိုမြင်ပါလဲ
။တရုတ်ဘက်ကနေတော့သူတို့ရဲ့ investment ကတော့ဒီမှာအများကြီးဖြစ်တယ်။ဒါကြောင့်ဒီဟာတော့အရှင်းဖို့တော့သူတို့အနေနဲ့တော့အတိအကျဒီဟာကိုတော့ဥတည်နေမယ်ဒါပေမဲ့ပကတိအခြေအနေဖြစ်ပေါ်တော့ဒီအထက်က KIA ဒီရဲ့အခြေအနေကတော့ဒီဟာကိုဒီနာဖရဲ့စီးရေးနဲ့ခြေရှင်းချက်ကိုတော့လုံးဝလက်ခံနိုင်တဲ့အခြေအနေမျိုးမဟုတ်ဘူးဒါကြောင့်သူတို့အနေနဲ့တော့ထိတ်တိုက်အရင်ဆိုင်တဲ့အခြေအနေမျိုးဖြစ်တယ်အတိအကျတရုတ်ကတော့ဒီဟာကိုဒီသူ့ရဲ့အကျိုးစီးပွားတော့အများကြီးပေါ်ဒီမှာတန်ငွေပိုက်လိုက်ကိစ္စရှိတယ်ဒီကတာကိစ္စရှိတယ်တချို့ကြောင်းမြတ်ယေတနာဒီ mining ကြီးအများကြီးရှိတယ် logging ကြီးအများကြီးရှိတယ်ဒါကြောင့်ဒီကတော့တို့အနေနဲ့တော့အဲ ECC နဲ့ပဲဒီဟာကိုလုတ်သွားခြင်းတဲ့ကိစ္စမျိုးရှိတယ်ဒါကြောင့်အပြတ်ရှင်းဖို့အခြေအနေတစ်ခုအထိတော့တို့လိုလားပုံရပါတယ်
ဒါပေမဲ့တရုတ်ရဲ့စေတနာမှန်ကတော့ခုနကဒေါက်တာဒေါ်လှကျော်စောပြောတဲ့အတိုင်းဆိုငင်းကြမ်းစွာဖြစ်စေချင်တာကတော့အမှန်ပဲပေါ့ဒေါ်လှနော
်ဟုတ်ကဲ့
ဒါပေမဲ့အဲ့လိုဖြစ်နေတဲ့အခါမှာတို့မျိုးသားအကျိုးစီးပွားရဲ့အကျိုးစီးပွားအတွက်သူတို့လောက်ရမဲ့သဘောလားကြီးလား
ကျမတော့ဒီလိုမထင်ဘူးဘာဖြစ်လို့လဲဆိုတော့တရုတ်ပြည်ကတည်ပြီးသားလက်နက်ကင်ဖြည့်ရှင်းလို့ကတော့ပြီးမှာမဟုတ်ဘူးဆိုတာသိတယ်ဘာဖြစ်လို့လဲဆိုတော့ KIO အဖွဲ့မှာလဲသူ့မှာသူ့အင်အားသူ့လူမျိုးသူ့ဒေတာသူ့ဟာသူတောင်းတောင်းတင်းတင်းရှိပြီးသားလေအဲ့တော့ဟိုတောင်းထက်ကလေးတစ်ခုတစ်ခုသုံးရနေတယ်ပြီးတာမှာမဟုတ်ပဲဘာလို့အခြေခံလူတွေက ပြောက်ကြားစက်နဲ့ပြန်ခုခံမယ်ဆိုဒုက္ခရောက်မယ်တရုတ်ကဖြစ်စီချင်တာကတော့ကချင်ပြည်သူလူထုနဲ့အဲအစိုးရအကြမ်းမှာငင်းငင်းချမ်းချမ်းဖြစ်စီချင်တာပဲပြေပြေလည်းလည်းဖြစ်စီချင်တာပဲအဲ့လိုပြေလေအောင်လို့ပြောတာဟာတွေ့ဝိုက်တဲ့နည်းနဲ့လူမျိုးစုတွေတောင်းနေတဲ့အခွင့်အရေးတွေကိုပေးပါလို့ပြောတဲ့သဘောပဲဘယ်လူမျိုးစုမဆိုနော်လူမျိုးကြီးတစ်မျိုးနဲ့ ပေါင်းတင်ပြီးနေရတာဟာသူတူတူနဲ့နေရတာတဲ့အခွင့်အရေးရှိတယ်နေရထိုင်ရတာခြောင်လေတယ်လို့ခင်မတ်မတ်သူကလူမျိုးကြီးနဲ့ပေါင်းနေမှာဖြစ်တယ်သူ့အခွင့်အရေးတွေသူ့ကိုယ်ပိုင်အခွင့်အရေးတွေကနစ်နာနေတယ်လို့တွေ့နေသေးဘယ်တော့မှတည်ငြိမ်မှာမဟုတ်ဘူးဒါတို့တယောက်ကလည်းသူ့အတွေ့အကြုံနဲ့သူသိတယ်ဒါကြောင့်မလို့ဒီဟာကိုလူမျိုးစုတွေရသင့်ရထိုက်တဲ့အခွင့်အရေးတွေကိုပေးပြီးတော့လူမျိုးစုတွေ ဟိုဦးသိန်းစိန်တို့လုံတာခင်ဗျာကြီးဟိုကဲဟိုနင်းဘက်ကိုလည်းKNUဘက်ကိုလည်းထိုးတာပဲကျန်တဲ့ဟိုရှမ်းနေဘက်ကိုလည်းထိုးတာပဲသူသူ့ရဲ့အစကရည်ရွယ်ချက်ကလူမျိုးစုတွေရဲ့ဒီလက်နက်ကင်အင်အားစုတွေကိုအပြတ်ရှင်းဖို့တာဖြစ်တယ် တရုတ်ကိုဆွဲထည့်တာဘာမှမဟုတ်ဘူးသူတို့ကအဲ့လိုမြင်စေချင်တာပြည်သူလူထုစိတ်ကြီးထဲမှာတရုတ်ဆန့်ကျင်ရေးတွေမြင်စေချင်တယ်တရုတ်ကပြောလို့ငါတို့လုပ်ရပါတယ်ဆိုတဲ့ဟာမျိုးတွေမြင်စေချင်တယ်အဲ့ဒီအတွက်ဒီဟာကိုလှုပ်တာတရုတ်ပြည်ပွားပြီးမှတရုတ်ပြည်ကပြန်လာမှသူကလှုပ်ဟုတ်ကဲ့ဆိုတော့ကျွန်တော်တခုစိတ်ဝင်စားတာကဘာဖြစ်လို့ဒီ
KIA နဲ့တိုက်နယ်ကိစ္စကြတော့တရုတ်ကအခုထိဝင်ပြောသေးတယ်။ကိုကန်းကိစ္စတုန်းကဆိုရှင်တရုတ်ကချက်ချင်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့အပြတ်သက်ပြောလိုက်တယ်ဆိုတော့စေစွာကဒီဘက်ကိုရဆန်းခဲ့ရတယ်ပေါ့သူတို့ထင်းထင်းလုတ်ခဲ့ရတဲ့သဘောရှိတယ်။ဒီကိစ္စမှာကျတော့ဘာကြောင့်မဝင်သေးဘူးလဲဆိုတာလည်းမေးစရာဖြစ်ပါတယ်။ဟုတ်တရုတ်ပြည်ကဒီလိုလေကိုကန်းကိုလုတ်တော့ကတော့သူတို့
ပြောတယ်လို့ဝေါကနဲ့ဝေါကနဲ့မပြောတာ तू อ่ะသူ့မှာတခြားဆက်ဆံတဲ့နီးတွေအများကြီးရှိတယ်ဗျအောက်ခြေနဲ့ဆက်ဆံတာเนาะပြီးနဲ့အဆင့်ဆက်ဆံတာတိုင်းအဆင့်ဆက်ဆံတာမြို့နဲ့အဆင့်ဆက်ဆံတာအဲ့ဒီဟာတွေနဲ့အဲ့ channel တွေနဲ့ပေါ့အဲ့ line တွေနဲ့အသီးသီးပြောနေတာပဲအဲ့တော့တရုတ်ကဟိုထူးခြားချက်က तू อ่ะတခြားနိုင်ငံတွေလိုဘယ်လိုကုန်လဲအရန်ကာရောသူများကိုဟိုဘယ်လိုကုန်လဲပိုးစိုးပက်ဆက်မပြောတပူလေ तू อ่ะဒန်းတူညီမျှအပြန်အလှန် तू อ่ะအကြံပေးတဲ့သဘောအဲကိုးကားဖို့ပြောတဲ့သဘောအဲ့ဆလောက်ပဲပြောတာဒါပြည်တွင်းရေးပဲဖြစ်တာဟိုအဲ့တော့အရန်ကာရောမပြောကိုးကနှောင်းကတော့သူ့လူတွေကအသက်ခံရတာတွေပါပါတာဟိုကိုးကလူမျိုးကြတော့တရုတ်လူမျိုးတွေဖြစ်တယ်လေကိုးကမှာတရုတ်အများပြအသက်ခံရတယ်ဒီမှာကချင်ကြတော့ကချင်တိုင်းရင်းသားဆိုတာဗမာပြည်တိုင်းရင်းသားပဲဖြစ်တယ်လေဒါကြောင့်ကိုးကလောက်တော့ဟိုဘယ်လိုခေါ်မလဲအရန်ကာရော
မဟုတ်ဘူးဟုတ်ကဲ့အဲ့ဒါဥအောင်ဝါကဘယ်လိုသဘောပါလဲတရုတ်ရဲ့ခုနတော်တော်တော်ဟာကျော်ပြောတဲ့စေနာမျိုးသဘောထားအစစ်အမှန်ကိုကချင်ပြည်သူတွေသဘောပေါက်ကြပါသလားအဲ့တိုင်းနားလည်ကြပါသလားကချင်ပြည်သူကဘယ်လိုနားလည်နေလဲတရုတ်ရဲ့ဒီချက်ကိုရော
အဓိကကတော့ဒီတရုတ်ကြီးအပေါ်မှာတော့ကျွန်တော်ကချင်လူထုကတော့အဲတမျိုးတော့မြင်နေတာပေါ့အဓိကကတော့သူကတော့စီးပွားရေးအရအဲမြေချတဲ့လူဆိုတဲ့မျိုးတော့မြင်ပါတယ်အဲဘာဖြစ်လို့လဲဆိုတော့ဒီကချင်ပြည်မှာမြို့ကြီးရောဒီဘက်ကရောအကုန်လုံးတရုတ်ကြီးကစီးပွားရေးအရအကုန်လုံး control လုပ်နေတယ်ဒီမြို့ကြီးမှာဆိုလဲအင်းရမီဒီယာလည်းအဓိကအချက်ချကြတဲ့နေရာတွေကတရုတ်ပြည်ရဲ့လက်ထက်မှာဖြစ်သွားတယ်။အဲကုန်သွယ်ရေးကအစပေါ့ဒီချောင်းမြေရေးတရာကအစအကုန်လုံးအတူတူရဲ့လက်ထက်မှာဖြစ်သွားတော့ဒီပချင်းလူထုကတော့အတော်လေးစိတ်မချမ်းမသာပဲဖြစ်နေတယ်။ဒါကြောင့်ဒီတရုတ်ပြည်ရဲ့အပေါ်မှာအမြင်ကတော့ကျွန်တော်ဒီတူလူထုအနေနဲ့တိတ်တော့အမြင်ကတော့ဘိုးလုံးကလူလက်လက်လေးတော့မရှိတဲ့ပုံစံမျိုးတော့တွေ့နေရတယ
်။ဒါပေမဲ့ကျွန်တော်တခုသိနေတာကကဲအယုအနေနဲ့ကတော့တရုတ်ရဲ့ကြောထောက်နောက်ခံမရခဲ့ရင်မရဘူးဆိုရင်ဒီမြန်မာအစိုးရကိုစင်ခေါ်နိုင်မယ်ခုခံရည်တည်နိုင်မယ်လို့ထင်ပါလားအဲ့လောက်ထိအင်အားရှိပါလား
ကဲအေကတော့ဒီတရုတ်နဲ့ဒီဆက်ဆံတာတော့အရင်ကတည်းကဖြစ်တယ်ဥက္ကဋ္ဌကြီးမရမ်ဘရောင်ဆန်းလက်ထက်ကလည်းအကြီးကဆက်ဆံတဲ့နောက်ပိုင်းမှာကဲအေကလည်းအင်အားကြီးထွားလာတယ်စစ်လက်နက်တွေရရှိတဲ့ဧကအပိုင်းစေဝါကစဒီရတရုတ်ပြည်ကအကြီးကမိခိုနေရတယ်ဆိုတော့ဒီတရုတ်ကတော့ချင်းချင်းချင်းချင်းနေလို့တော့ရမယ်ကိစ္စမျိုးမမြင်ပါဘူး။နောက်ဟိုလဲကျွန်တော်ကတော့မမြင်ပါဘူး။အခုကကျွန်တော်ပြောလို့ဒါခုနကတော့ဒီတရုတ်ကြီးရဲ့အပေါ်မှာအမြင်မရှိနေဆိုတာကတော့ဒီစီးပွားရေးရဒီတရုတ်ကြီးရဲ့ဒီ control လုပ်မှုအပေါ်မှာပဲဖြစ်ပါတယ်။ဒီတရုတ်ကြီးနဲ့ကျွန်တော်တို့ဒီကချင်တွေကလည်းဟိုတော့ကကြေးရဒီဆက်ဆံလာတာဒီတရုတ်ပြည်မှာလည်းကချင်တွေအများကြီးရှိတယ်ဒီ တော့ဒီဆက်ဆံရေးကတော့ဟိုလုံးကတော့ကြေရရှိပါလေဒါပေမဲ့အခုညင်းတဲ့တဘောမျိုးကစီးပွားရေးအရာဒီပြုတ်ဒီရဲ့လွမ်းမိုးမှုကိုပြောနေတာပ
ါဆိုတော့အခုကတရုတ်ကသူတို့စီးပွားရေးလုပ်ချင်လို့ဒီနေရာမှာ KIA ကိုအပြတ်ရှင်းခိုင်းတယ်လို့ဆိုရင်အခုလည်းပဲ KIA ကိုတရုတ်ကပံ့ပိုးပေးထားတာခုနပြောသူစားနပ်ရိက္ခာကအစားဆေးဝါးလည်းနဲ့စသဖြင့်နည်းမြေစသဖြင့်အများကြီးပေးထားတာပဲဆိုတော့အဲ့ဒီဟာတွေကိုဖြတ်တောက်ပလိုက်နိုင်ရာအကြောင်းရှိပါလားတရုတ်ကသာတကယ်တမ်း KIA ကိုပြပြုံးစီခြင်းပြီးဆိုပြီးတော့ဆေးဆူရလုံးဝလွှမ်းမိုးစီခြင်းနဲ့ဆိုရင်အဲ့လိုဖြတ်တောက်ပလိုက်ရင်မြန်မြန်ဖြစ်သွားမှာပေါ့အဲ့လိုဖြတ်တောက်နဲ့အလားလာတော့မြင်ရပါလားခင်ဗျာ
အဲ့ကျွန်တော်ကတော့မမြင်ပါဘူးဒီကတော့ဒီဖြတ်တောက်ဖို့ဘာဖြစ်လို့လဲတရုတ်နဲ့ဒီ KIA ကလည်းဒီအစဉ်တစ်ဆက်ဒီနှစ်ဖက်အကျိုးစီးပွားတွေရှိနေတယ်ဒါကြောင့်ဆက်ဆံရေးတွေရှိနေတယ်ဆိုတော့ဒီဟာကိုဒါရိုက်ကြီးအဲဖြတ်တောက်ဖို့တော့မမြင်ဘူးဒါပေမဲ့တခုရှိတာကတော့ဒီ78မတိုင်မီဟိုကတည်းကနေဆက်ဆံတဲ့ဟာမျိုးနဲ့အခုဆက်ဆံတဲ့ဟာမျိုးတော့နင်းနေတော့ကွာဝေးနေတဲ့ဟာမျိုးတွေ့ရတယ်ဥပမာဒီဟိုလုံးကဆိုဒီလက်နက်တွေကိုဒီတစ်ဆင့်ပြီးတစ်ဆင့်ရရှိတဲ့အခြေအနေမျိုးဖြစ်တယ်အခုတော့အခက်ခဲခက်ခဲနေပဲဖြစ်တယ်ဒါကြောင့်အဲဟိုလုံးကလို့တော့အဲဆက်ဆံရေးကတော့ကြီးကောင်းလာတယ်လို့တော့မမြင်ပါဘူ
းဟုတ်ကဲ့ဒေါ်လာခင်ဗျာနောက်တစ်ခုကအဲ့တရုတ်ပြည်ကဖြစ်စီခြင်းတဲ့ဆန္ဒအတိုင်းဒီတိုင်းရင်းသားတွေနဲ့ဖြစ်တဲ့အထူးသဖြင့်အခုလောလောဆယ်မှာကချင်နဲ့ဖြစ်နေတဲ့ကိစ္စဟာငင်းငင်းညာညာဖြစ်လာနိုင်မဲ့အလားအလာမြင်ပါသလားတရုတ်ကရောငင်းငင်းညာဖြစ်အောင်နှစ်ဦးနှစ်ဖက်ခေါ်ယူပြီးတော့စေစပ်ဖြန့်ဖြည့်ပေးမဲ့သဘောထားမျိုးရှိတယ်ထင်ပါလားခင်ဗျာလောလောဆယ်မှာ
တရုတ်ကတော့ကျွန်မကြည့်တယ်သူငင်းညာဆိုတာဟိုဖြည့်ရှင်းနိုင်မှုအတွက်ဟိုစူးစမ်းမှာပဲလေအဲ့တော့ဒါပေမဲ့ဖြစ်နိုင်မဖြစ်နိုင်ဆိုတာကခင်ဗျာတစ်ဖက်တည်းကိစ္စမဟုတ်ဘူးလေဥသိမ်းဆိုင်အစိုးရဘက်ကသူအခြေခံစေရနာဘယ်လိုရှိလဲပုံမှန်မူတည်တယ်။ကျွန်မကချင်ပြည်သူလူထုကိုလည်းအဲ့စကားပဲပြောချင်တာပါ။ဟိုတိဟိုအစိုးရတရားဟာသူ့လူမျိုးစုတရားပုံမှန်ဒန်းတူညီတူမဆက်ဆံမှုဆိုရင်တခြားလူမျိုးစုတွေဟိုကအကုန်လုံးကိုကစီးကုန်းညီညွတ်ပြီးမှအဲ့လိုအခွင့်အရေးဒန်းတူမရတဲ့လူအချင်းချင်းစီးလုံးညီညွတ်ပြီးမှဒီအစိုးရကသာလျှင်အဓိကတရားခံဖြစ်တယ်ဆိုတာမြင်ဖို့လိုပါတယ
်။
ကျမတို့ပစ္စည်းတွေရောင်းစားတာပဲဖြစ်ဖြစ်မရောင်းစားတာပဲဖြစ်ဖြစ်အဲ့ဒီဟာတွေအားလုံးဟာဒီကိုယ်အုပ်ချုပ်နေတဲ့အစိုးရဘယ်သူကိုကိုစားပြုတယ်လဲဆိုတဲ့တရားပေါ်မှာပဲမူတည်ပါတယ်။အဲ့ဒါကိုကျမတို့ရှင်းရှင်းလင်းလင်းမြင်ဖို့လိုပါတယ
်။ဟုတ်ကဲ့အဒေါ်လာကျော်စောကကချင်ပြည်သူလူထုကိုပြောချင်တဲ့စကားဆိုတော့ကချင်ပြည်သူလူထုဘက်ကရောတရုတ်ပြည်ဘက်ကိုဘာများပြောချင်ပါလဲနောက်ဆုံးအနေနဲ့ဥအောင်ပါ။အ
ဲအဓိကကတော့ဒီတရုတ်အစိုးရပဲဖြစ်တရုတ်ကုမ္ပဏီတွေပဲဖြစ်ဖြစ်ဒီကချင်ပြည်သူလူထုဒီဗမာပြည်လူထုအတွက်အကျိုးရှိမဲ့လုပ်ငန်းတွေကိုပဲလုပ်စေချင်တယ်။အတူတူကအကျိုးရှိမဲ့ရေးရှိအကျိုးရှိမဲ့လုပ်ငန်းတွေကိုလုပ်သွားစေချင်တယ်။အခုကဒီအဲဒီတို့လုပ်ငန်းတွေအတွက်ပဲတရုတ်ကုမ္ပဏီတွေတရုတ်အစိုးရတွေကလည်းကြီးနေတဲ့သဘောဖြစ်တယ်။ဥပမာကျွန်တော်ပြောရရင်ဒီတစ်လုပ်ငန်းတွေအခုအကုန်လုံးတစ်တီကအကုန်လုံးဖြစ်လာပြီ။နောက်တစ်ခုကအခုကြောက်စိမ့်ကြီးအခုဒီ mining ကြောက်တဘောပေါ့ဝင်ကြီးနေလေရမ်းပြစီပြီးတရုတ်အစိုးရကလည်းလေဒီပြည်သူတွေအတွက်ရေးရှိအကျိုးအတွက်လုပ်သွားမဲ့အစိုးရမျိုးဖြစ်စေချင်ပါတယ်။